ပြည်သူ့နိုင်ငံကတရားစာရေးရေးသားတဲ့ချာလီဟက်ဘ်ဒိုမက်ဆင်တက်ကိုပြီးခဲ့တဲ့သတင်းပတ်ထက်တက်ခတ်ခံခဲ့ရပြီးတဲ့နောက်ပထမဆုံးကျင်းပြထွက်ဝေလိုက်တဲ့စာဆောင်တွေကိုဒီကနေ့မှပဲနိုင်ငံအနှံ့စတင်ရောင်းချနေပါပြီ။မက်ဆင်တက်ရဲ့မျက်နှာပုံမှာတော့အစ္စလမ်ဘာသာဝင်တွေထွတ်မြတ်ထားတဲ့တမန်တော်မိုဟာမက်ရဲ့ငိုကြွေးနေတဲ့ကတ်တုံးပုံနဲ့အတူအားလုံးကိုခွင့်လွှတ်တယ်ဆိုတဲ့စာသားကိုလည်းတွေ့ရပါတယ်။ပုံမှန်အားဖြင့်အပတ်စဉ်ဆောင်ရည်6000ထွက်ဝေရဲ့စာဆောင်ကိုတော့အခုက5000အထိတိုးမြင့်မှုထွက်ဝေသူတွေကဆုံးဖြတ်ထားတယ်လို့လည်းပြည်သူ့သတင်းအေဂျင်စီကဖော်ပြခဲ့တာပါ။ပုံနှိပ်စာဆောင်တွေကိုသတင်းနှစ်ပတ်ကြာရောင်းချမှဖြစ်ပြီးအွန်လိုင်းပေါ်မှာတော့ပြင်သစ်ဘာသာနဲ့တမကအင်္ဂလိပ်စပိန် RV ဘာသာကားတွေနဲ့ပါဖတ်ရှုနိုင်မှာဖြစ်တယ်လို့လည်းမဂဇင်းရဲ့အေဒီတာချုပ်ကပြောပါရယ်။ဒီချိန်ထဲမှာပဲယမန်နိုင်ငံကအယ်ကိုင်ဒါအဖွဲ့ကတော့ပြီးခဲ့တဲ့သတင်းပတ်ပဲရစ်မြို့တော်ကအကြမ်းဖက်တိုက်ခိုက်မှုဟာတမန်တော်မိုဟာမက်အတွက်လက်တုံ့ပြန်တဲ့သူ့ရဲ့လက်ချက်ဖြစ်တဲ့အကြောင်းဒီကနေ့ပဲတရားဝင်ကြေညာခဲ့ပါရယ်။ချာလီဟက်ဘ်ဒိုမဂဇင်းတိုင်းမှာလူ၁၂ယောက်သေဆုံးခဲ့တဲ့တိုက်ခိုက်မှုကိုစီစဉ်ပြီးငွေချေးထောက်ပံ့နေလည်းပြီးခဲ့တဲ့အကြောင်းအာရဗျကျွန်းဆက်အယ်ကိုင်ဒါအဖွဲ့ရဲ့ထိတ်တန်းကောင်းဆောင် NASA LNC ကအင်တာနက်မှာဖော်ပြခဲ့တဲ့ဗီဒီယိုထဲမှာပြောဆိုခဲ့တာပါမဂဇင်းတက်ကိုတက်ခတ်ခဲ့ကြတဲ့စာရေးနဲ့ Chef Kwa Chi Nyi ကိုနှစ်ယောက်ကိုတော့ပြီးခဲ့တဲ့တောက်ကြနေမှာပဲပြင်သစ်ရဲတွေကအသေးပြစ်ခတ်ဖမ်းဆီးခဲ့တယ်လို့ Paris News ကကုန်စုံဆိုင်ဒီဆိုင်မှာဂျူးလူမျိုးလေးယောက်တိဆုံးခဲ့တဲ့တက်ခတ်မှုကိုကျူးလွန်ခဲ့သူအမရီကူလီပါလီကိုလည်းတနေ့တည်းမှာပဲအသေးဖမ်းမိခဲ့တာဖြစ်ပါတယ်ဂျူးကုန်စုံဆိုင်ကိုတက်ခတ်ခဲ့တဲ့ကိစ္စကိုတော့သူတို့ဘက်ကစီစဉ်တာမဟုတ်ဘူးလို့လည်းဂျီမဲအယ်ကိုင်ဒါဖွဲ့ကွဲရဲ့ခေါင်းဆောင်ကပြောပါတယ်